ဝောင်းနေတို့ဒီကနေ့သမရဥပမစီလက်မှုပေးအေဘီရောကိုပေးပို့လိုက်တဲ့အိတ်ဖွင့်ပေးစာပေးပို့ရတဲ့ရည်ရွယ်ချက်ကိုသိပါစေခင်ဗျာ
။အဓိကကအမေရိကန်ဆိုအရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပေါ်မှာကျွန်တော်တို့နည်းကျဉ်းနှံ့မှုတိတ်မရှိပါဗျာ။အတူတူချင်းပြားပေးမှုကနေပြီးတော့စိတ်ဆက်ရှင်တဲ့စိတ်တွေကများနေတဲ့အခါကျတော့ရလကမထွက်ဘူးပေါ့။အမေရိကန်ဆိုအနေနဲ့ဒီမြန်မာရှိတဲ့ဆိုအပေါ်မှာတစ်ဖက်မှာတရိုက်ဆက်ဆံဆွေးနွေးတာကိုလုပ်တယ်လို့ပဲတစ်ဖက်မှာလည်းဒီဖိအားပေးမှုကိုလည်းလုံလုံလောက်မြင့်တင်ဖို့တောင်းဆိုတဲ့စာပါဗျ။ဖိအားပေးမှုဆိုအဓိကအပြင်နှစ်ခုပေါ့။တစ်ခုကတော့ဒီမြန်မာစစ်ကောင်းဆောင်နေတဲ့သူတို့ရဲ့ပြည်သားစုဝင်တွေအလွယ်တော်ကြီးစီးပွားရေးသမားတွေကိုပြတ်မှတ်ထားပြီးစီးပွားရေးပိတ်ဆို့ရေးယူတဲ့နေရာမှာအဲ့ဒီပုဂ္ဂိုလ်တယောက်ချင်းတူချင်းကိုရေးယူတာအပြင်ပေါ့နော်။အဲ့ဒီပုဂ္ဂိုလ်များရဲ့ဝေးကြီးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့နိုင်ငံခြားဘဏ်တွေပေါ့နော်။နိုင်ငံခြားငွေကြေးအဖွဲ့အစည်းတွေကိုရေးယူရဟာအဲ့ဒါကိုအကောင့်တွေပေါ်ဖို့ကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော် banking sanction လို့ခေါ်တာပေါ့အဲ့ဒါကိုအရေးကြီးဖို့တောင်းဆိုတယ်နောက်တစ်ခုကတော့ဒီကုလသမဂ္ဂလူ့ခွင့်ကိုယ်စားလှယ် Mr. Thomas Quintana ကအဆိုပြုထားပြီးတော့ကျွန်တော်တို့ဒီ democracy အားစုကြီးတစ်ခုလုံးကထောက်ခံထားတဲ့ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကလည်းထောက်ခံထားတဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူ့ခွင့်ချိုးဖောက်မှုများအတွက်နိုင်ငံတကာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းဖို့ဆိုတဲ့ကိစ္စမှာသမ္မတဥပမာကိုယ်တိုင်ဦးဆောင်ရွေးပြပြီးဆောင်ရွက်ဖို့အဲ့ဒီ channel ချက်ကိုကျွန်တော်တောင်းဆိုပါတယ
် Banking sanction ဆိုတာကျွန်တော်တို့မြန်မာသောတာရှင်တွေရှင်းလင်းသဘောပေါက်နားလည်အောင်ရှင်းပြပေးပါလားခင်ဗျာ
Banking sanction ဆိုတာဒီလိုပါဗျာပထမအဆင့်ကတော့ဟုတ်ဒီမြန်မာစစ်ကောင်းဆောင်တွေပထမအရေးမူကဒီ targeted financial sanction အဲ့ဒီ targeted financial sanction ဆိုတာကမြန်မာစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေနော်အလိုလိုကြီးစီးပွားရေးသမားတွေကအမေရိကန်နိုင်ငံမှာသူတို့ရဲ့ယင်းနှိမ့်ညွတ်နံမှုတွေပိုင်ဆိုင်မှုတွေရှိမှဆိုလို့ရှိရင်တော့ငွေကြေးအသိသိတာမှုတွေရှိမှဆိုလို့ရှိရင်အမေရိကန်ဆိုအရှာဖွေဖော်ထုတ်ပြီးတော့ဟိုသိသိထားလို့ရတယ်သိသိတိုင်ငွေရှိတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကကြာအဲ့ခုနကပြောတဲ့ပုံစံတွေနဲ့အမေရိကန်နိုင်ငံတွင်းကမြေတိပုံကမဆိုမြေတိအဖွဲ့အစည်းမဆိုပါဗျငွေကြေးဆက်ဆံပတ်သက်မှုမလုပ်ရဘူးအဲ့ဒါက financial transaction ခေါ်တာဗျငွေကြေးပတ်သက်မှုလုပ်ရမလုပ်ရအောင်ကန့်တတ်တဲ့ဒုတိယချက်ပေါ့နော်အဲ့ဒါကဒီခုနက target တဲ့ဟို financial sanctions ပေါ့ဒုတိယပိုင်းကျတော့ banking sanction လို့ခေါ်တယ် banking sanction ကကျတော့ခုနကပြောတဲ့ပုံကိုတယောက်ချင်းတော့ကို live စုံစမ်းဖော်တိုအရေးယူတာမလုပ်တော့ဘဲနဲ့အပြည်ပမှာဒီပုံကိုရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေပေါ့ဗျာဒီပုံကိုရဲ့ပြည်ပပင်နိုင်ငံမှာဘယ်ဘက်မှာသူတို့ရဲ့ငွေကြေးတွေကိုမြှုပ်နှံထားသလဲဘယ်ကဘယ်ပြည်ပဘယ်အဖွဲ့အစည်းများနဲ့စီးပွားရေးပူးပေါင်းဆောင်မှုတွေလုပ်နေသလဲအဲ့ဒါကိုရှာဖွေဖော်တိုပြီးတော့အဲ့လိုလုပ်တဲ့ဘဏ်တွေအဲ့လိုလုပ်တဲ့ငွေကြေးအဖွဲ့အစည်းတွေကိုအမေရိကန်အစိုးရနေပြီးအရေးယူတာမျိုးပေါ့ဆိုအဲ့ဒီ banking sanction ကိုလုပ်ဖို့အတွက်လည်းကွန်ဂရက်စ်တို့ကဒီအမေရိကန်အစိုးရကိုအာဏာအနှင်းမိတာဒါပေမဲ့အဲ့ဒါကိုအမေရိကန်အစိုးရကခုထိဆောင်ရွက်မှုမရှိသေးဘူးပေါ့အဲ့ဒီအတွက်ကြောင့်မလို့အမေရိကန်အစိုးရအခုချိန်မှာတော့ဒီ banking sanction ကိုတိတိကျကျ accountable ဖို့လိုပြီးဆိုတော့ကျွန်တော်တို့ကတတိပေးပါတယ်တောင်းဆိုပါတယ်
အခုမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ကိုယ်စားလှယ်ပေါ့နော် Thomas Quintana ကကြံပေးတယ်အတိုင်းပဲနောက် commission ဖွဲ့ပြီးတော့စုံစမ်းစစ်ဆေးကိစ္စကိုဟိုအမေရိကန်အစိုးရလည်းထောက်ခံဆိုပြီးတော့စူအောင်တင်တို့ပို့လိုက်တဲ့စာထဲမှာလည်းတောင်းဆိုထားပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့အလားလာကရောဘယ်လိုရှိမလဲလို့ထင်ပါလဲခင်ဗျ
အလားလာပဲဒီကုလသမဂ္ဂကော်မရှင်ဖွဲ့စည်းအတွက်ကျွန်တော်တို့ကစူးစမ်းနေတာကနေရာ3ခုပဲရှိပါတယ်ကုလသမဂ္ဂလုံခြုံကောင်စီရဲ့နောက်လူ့အခွင့်ကောင်စီရဲ့နောက်အထူးညီလာခံရဲ့ပေါ့နေရာ3ခုကနေပြီးတော့ဒီဆုံးဖြတ်ချက်ချမှာပဲဒီကော်မရှင်ရဲ့အကောင့်တွေပေါ်မှာပေါ့ဆိုတော့လုံခြုံကောင်စီကနေအဲ့လိုမျိုးဆုံးဖြတ်ချက်ချဖို့ဆိုတော့မဖြစ်နိုင်တော့ဘဲပေါ့နော်။ဒါဆိုဒီရုရှားတို့ဒီတရုတ်တို့စတဲ့ဒီမြန်မာစစ်အစွန်းနဲ့အဆင်ပြေတဲ့နိုင်ငံတွေကဒါကိုကန့်ကွက်ဖို့တည်ထားသလောက်ရှိတာပေါ့။ဆိုတော့အဲ့လုံခြုံကောင်စီမှမကြိုးစားဘဲနဲ့ကျွန်တော်တို့ကဒီလူ့ခွင့်ကောင်စီနဲ့ဒီအထွေထွေညီလာခံမှာအဲ့လိုဆုံးဖြတ်ချက်ချနိုင်ဖို့ကြိုးစားနေတာပေါ့။အခုချီဆို16နိုင်ငံထောက်ခံလာပြီလား။ resolution ဆုံးဖြတ်ချက်ကိုမူကြမ်းတင်လို့တော့ထောက်ခံမယ်လို့မျိုးကတိကိုပြထားတဲ့နိုင်ငံတွေလည်းရှိပါတယ်။အဲ့ဒီမှာရေးကြီးဆုံးကဒီအမေရိကန်ဆော့ကဦးစီးဦးဆောင်ပြုပေါ့ဗျာ
။ဟုတ်ကဲ့ဦးအောင်တင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။